စစ်တပ်နဲ့ယာယီအပြစ်ရထားတဲ့ညီနောင်မမိတ်အဖွဲ့ကTNL တပ်တွေရှိတဲ့မြို့နယ်သုံးခုကိုစစ်တပ်ဘက်ကတိုက်နေတယ်လို့ TNL ကပြောလိုက်ပါတယ်။စွန်လာဇန်နဲ့ကဆက်လို့နှစ်ဖက်စီးတင်းမာနေပြီးအခုလိုလာတိုက်တာလို့လည်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာစစ်တပ်နဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့အကြား2024နှစ်စန်းပိုင်းကတရုတ်ရဲ့ဂျားဝင်ပေးမှုနဲ့ယာယီအပြစ်ခတ်ရက်စဲထားခဲ့ပေမဲ့အခုဇွန်လထဲမှာတော့ညီနောင်မဟာမိတ်အဖွဲ့ထဲမှာပါတဲ့ TNL တောင်းတက်တွေပေါ်စစ်တပ်ဘက်ကတိုက်ခိုက်နေတယ်လို့ TNL ကပြောပါတယ်။မန္တလေးတိုင်းကမိုးကုတ်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်နှစ်ခုမှာရှိနေတဲ့သူတို့တပ်စခန်းတွေပေါ်တိုက်ခိုက်တာလို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရည်ဦးက VOA ကိုအခုလိုပြောပါတယ
်။ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကနေဒီနေ့ထိကျတော့စစ်ကောင်စီကဒီမှာတို့ဒီတပ်စခန်းရှိရပေါ့နော်။ဒီနောင်ချိုမြို့ရဲ့မိုးမိတ်မြို့ရဲ့ပြင်မုတ်ကုန်းမြို့ရဲ့အဲ့ဒီနေရာ၃ခုကိုဦးတည်ပြီးတော့မှတိုက်ခိုက်နေတာဖြစ်ပါလေ။ဒီ၂ရက်၃ရက်အတွင်းမှာကျမတို့ရင်ဆိုင်နေရတာကဒီ၄ချောင်းပေါ့နော်။ချက်ဖိုက်တာတုံးပြီးတော့မှတိုက်ခိုက်တာမျိုးလေးရှိသလိုနောက်တစ်ခုကတော့ drone ပေါ့နော်။ဒီ drone ကအဲ့တည်းရကုန်တစ်ချိန်နဲ့လက်ကျဲတိုက်ခိုက်တာမျိုးတွေရှိတယ်။နောက်တစ်ခုကလက်နက်ကြီးပေါ့နော်။သူတို့မျိုးတွန်းမှနေပြီးတော့မှဒီလက်နက်ကြီးတွေပြစ်နေတာမျိုးတွေလည်းရှိပါလေ
။ TNL တပ်တွေရောစစ်တပ်ဘက်ကပါအခုဇွန်လဇန်ပိုင်းထဲမှာစီရေးလှုပ်ရှားမှုတွေရှိနေပြီးစီရေးတင်းမာနေတာပါ။ပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်ရဲ့တိုက်ခိုက်မှုကြောင့် TNL ဘက်ကတေဆုံးဒဏ်ရာရမှုတွေရှိတယ်လို့ပြောခွင့်ရက VOE ကိုပြောပါရယ
်။ဟောဟုတ်ကဲ့မနေ့အချိန်ထိပေါ့နော်။ကျမတို့ဒီမှာဒီကျမတို့ရဲ့တတကမတ်သုံးဦးအသက်ပေးလူဒီလူတော့ပြထမတီ6ဦးကတော့အတန်းရရသွားတာမျိုးရှိပါတယ
်စစ်တပ်နဲ့ညီနောင်မဟာမိတ်သုံးဘွဲ့အကြားဇန်နဝါရီလကဟိုက်ကင်းသဘောတူညီချက်ရခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့လည်းဒီလအတွင်းမှာသူတို့ကိုဥတီတိုက်ခိုက်လာတာ10ချိန်လောက်ရှိပြီလို့လွေးရည်ဦးကပြောပါတယ
်ဟုတ်ကဲ့ဒီဟိုက်ကင်းသဘောတူညီမှုနောက်ပိုင်းမှာတော့ကျမတို့ဥတီပြီးတော့မှတိုက်ခိုက်တာကအဲ့လိုမျိုးတော့မရှိသေးဘူးပေါ့နော်ဒီလာကမှာတော့ကျမတို့ကိုပို့ပြီးတော့မှဥတီတိုက်ခိုက်တယ်ပေါ့နော်ဟာနောက်တစ်ခုကအယတာဥတီပြီးတော့တိုက်ခိုက်တယ်လည်းဖြစ်တယ်ဒီလာပြန်ချုပ်မယ်ဆိုရင်10ချိန်ရှိတော့ဘူးပေါ့လေ
ဒီအပိုင်းတိုက်ခိုက်မှုတွေအတွင်းမှာအယတာတေဆုံးတာထိခိုက်ဒဏ်ရာရခဲ့တာတွေရှိခဲ့သလိုနေအိမ်နဲ့ဘုံကြီးကျောင်းတွေပျက်စီးတာတွေရှိကြောင်းလည်း TNL ကသတင်းထုတ်ပြန်ထားပါတယ်အခုလို TNL တပ်စခန်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့ဆိုတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ TNL တောင်းတက် MNDA ကိုကန့်တက်နဲ့ AA ရခတက်တွေပါတဲ့ညီနောင်မဟာမိတ်သုံးဘွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမှာ10/29စစ်စင်ရေးကိုစတင်ခဲ့ပြီးတဲ့နောက်တရုတ်နဲ့နယ်စပ်ကုန်သွယ်ရေးတွေထိခိုက်ခဲ့သလိုတရုတ်နိုင်ငံနယ်စပ်အထိတိုက်ပွဲကြရက်တွေရိုက်ခတ်ခဲ့တာကြောင့်တရုတ်အစိုးရဂျားဝင်ပေးမှုနဲ့တရုတ်နယ်စပ်ဟိုက်ကင်ဟိုတယ်မှာဇန်နဝါရီလ10ရက်နဲ့17ရက်မှာဆွေးနွေးခဲ့ကြပြီးယာယီအပြစ်ရဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ခင်ဗျာ